ိုလက်စထရောလို့ခေါ်တဲ့အဆီတက်များလာတာနဲ့ heart attack လို့ပြောကြတဲ့ရုတ်တရက်လူကိုသေစေနိုင်တဲ့နှလုံးဖောက်တာနှလုံးခုန်ရက်သွားတာအဆက်ဆက်ရှိတာကိုအခုမှသိတာတော့မဟုတ်ပါဘူး။ဒါပေမဲ့ကဘာအဟွန်းလိလာတွေ့ရှိချက်ကြီးတစ်ခုကတော့ဒီကိုလက်စထရောအဆီတက်မြင့်မားတာကိုမသိသူမကုသသူတွေများလာပြီးနှလုံးနဲ့သွေးကြောဆိုင်ရာရောဂါတွေပိုဖြစ်စေတာကိုထပ်မံသတိပေးလိုက်ပါတယ်။ဒီလေလာမှုကိုဂလူပေါင်း148တန်းမှလုတ်ခဲ့တာပါဒီကိုလက်စထရောအဆီတက်ကတကဘာလုံးမှာမြင့်မားလာနေတာကိုတွေ့ခဲ့ရပါတယ်ပိုးပြီးဆိုရင်စရာကောင်းတာကဒီအဆီတက်များနေသူများပြတ်ဟာကုသမှုမရကြပါဘူးဂျပန်မှာဆိုရင်ကိုလက်စထရောအဆီတက်များတယ်လို့စစ်ဆေးထားပြီးသားလူတွေရဲ့53ရာခိုင်နှုန်းဟာကုသမှုမရကြပါဘူးထိုင်းနိုင်ငံမှာဆိုရင်တော့လေလာခဲ့သူတွေတဲက88ရာခိုင်နှုန်းဟာသူတို့မှာကိုလက်စထရောမြင့်မားနေတာကိုသိတောင်မသိကြပါဘူးကျွမ်းကျင်သူတွေကတော့ဒီပြဿနာရဲ့အခြေခံတွေကိုထောက်ပြကြပါတယ်ဝါရှင်တန်မြို့တော်ကဂျော့ချ်တောင်လေဖြတ်ဌာနကဒါရိုက်တာဒေါက်တာချယ်ဆီကစ်ဝဲက
As developing countries adopt a western diet the cholesterol levels are
ဖွံ့ဖြိုးဆဲနိုင်ငံတွေမှာအနောက်တိုင်းကအစာစာတွေကိုစားသုံးလာတာကြောင့်ကိုလက်စထရောလို့ခေါ်တဲ့အဆီဓာတ်တွေတက်လာပါတယ်အဲ့ဒီတော့အခုလိုအဆီဓာတ်တွေတက်လာရင်လေဖြတ်တာနဲ့နှလုံးရောဂါတွေဖြစ်လာဖို့အန္တရာယ်အများကြီးရှိတယ်ဆိုတာအဲ့ဒီနိုင်ငံတွေကပြည်သူတွေသိတင်တာပေါ့ရှင
်အခုလိုမကောင်းတဲ့ကိုလက်စထရောအဆီတွေမြင့်မားလာရင်သွေးစီးဆင်းမှုထဲမှာအတုံးခဲလေးတွေအဖြစ်စပြီးစူးစိလာပါတယ်ဒီအတုံးလေးတွေကြောင့်နှလုံးကိုသွေးစီးတာကိုနှေးကွေးသွားစေနိုင်ပါတယ်တကယ်လို့လုံလောက်တဲ့သွေးနဲ့အောက်ဆီဂျင်နှလုံးကိုမရောက်နိုင်ရင်တော့နှလုံးဖောက်တာနှလုံးခုန်ရက်တာဖြစ်နိုင်ပြီးလူကိုရုတ်တရက်သေစေနိုင်ပါတယ်တကယ်လို့ဒီအဆီတုံးလေးတွေပိတ်ဆို့မှုကြောင့်အုံနောက်ကိုသွေးမစီးဆင်းနိုင်ရင်တော့လေဖြတ်တာဖြစ်စေနိုင်ပါတယ်ကိုလက်စထရောများတာဟာသူ့ဟာသူကတော့လက္ခဏာမပြတဲ့အတွက်အခုလိုလေဖြတ်တာ heart attack ရတာမဖြစ်ခင်အထိဒီပြဿနာကိုလူတွေကသတိမထားမိကြပါဘူးဒေါက်တာကစ်ဝဲကပဲသိနိုင်ဖို့နည်းလမ်းကတော့လွယ်ပါတယ်လို့ခုလိုပြောပါတယ
် But a simple blood test can tell you what your cholesterol levels are
ရိုးရိုးသွေးစစ်တာလုပ်နေပြီရှင်တို့စီမှာကိုလက်စထရောအဆီဓာတ်ဘယ်လောက်ရှိတယ်ဆိုတာသိနိုင်တယ်လေဒီလေဖြတ်တာနဲ့နှလုံးရောဂါဖောက်တာတွေဖြစ်ဖို့အန္တရာယ်နည်းအောင်အဆင့်ပမာဏသတ်မှတ်ထားတာရှိပါတယ
်ဒါပေမဲ့ဖွံ့ဖြိုးဆဲနိုင်ငံအတော်များများမှာတော့လူအတော်များများကသွေးစစ်ဖို့အတွက်မသိကြသလိုတချို့ကလည်းမတတ်နိုင်ကြပါဘူးဒါကြောင့် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနှလုံးရောဂါကြောင့်နှစ်စဉ်လူ18တန်းကျော်သေဆုံးနေရမှာ80ရာခိုင်နှုန်းကဖွံ့ဖြိုးဆဲနိုင်ငံတွေမှာသေကြရတာလို့ဆိုပါတယ်အခုလိုငွေကြေးမတတ်နိုင်ပေမဲ့လည်းဘဝမှာရိုးရိုးရှင်းရှင်းလေးနေထိုင်သွားနိုင်ရင်ဒီအန္တရာယ်ကိုနည်းအောင်လုပ်နိုင်တယ်လို့ Cleveland ဆေးကန်းကဒေါက်တာ Joseph Sapik ကပြောပါတယ
် If you're someone who's overweight you got to lose weight if you're sedentary you got to exercise
ခင်ဗျားဝါလွန်းနေရင်ကိုယ်လေးချိန်လျှော့ရမယ်ခင်ဗျားကအမြဲတမ်းလှုပ်လှုပ်ပြီးတော့လှုပ်ရှားမှုသိမလို့တဲ့သူဆိုရင်တော့အားကစားလုပ်ဖို့လိုမယ်ခင်ဗျားမှာမိသားစုရာဇဝင်ရှိထားရင်တော့မျိုးရိုးဗီဇကစက်ပါလာနိုင်တယ်အဲ့ဒါဆိုရင်ကိုယ့်ကိုယ်ကိုစောင့်ရှောက်ဖို့လှုပ်ရှားမှုပို့ပြီးတော့များများလုပ်ပေးရမယ်
ဒါပေမဲ့တချို့အတွက်ကတော့နေပုံထိုင်ပုံပြောင်းလဲရုံနဲ့မရနိုင်ပါဘူးကိုလက်စထရောအဆီတက်အရမ်းမြင့်လွတ်နေလို့ရှိရင်တော့ဆေးပါတွဲပြီးတောက်ဖို့လိုပါတယ်ကမ္ဘာ့ကျန်းမာရေးပညာရှင်တွေကတော့သွေးစစ်ကြည့်တာနဲ့ကိုလက်စထရောများတာကိုကုသပေးတာအပြင်လူတွေအနေနဲ့လည်းစားလျှော့စားပြီးမကောင်းတဲ့အဆီနည်းနည်းပဲစားကဆေးလိတ်ကိုရှောင်သင့်တယ်လို့အကြံပေးကြပါတယ်ကုလို့စားတော့နေထိုင်နိုင်ရင်ကိုလက်စထရောမြင့်မားနေတဲ့ DA ကိုလျှော့ချဖြစ်နိုင်တယ်လို့သူတို့ကဆိုကြပါတယ်အဲ့ဒီတော့ဒီမကောင်းတဲ့အစီအရဲ့ပြဿနာဟာမြန်မာပြည်မှာရောဘယ်လိုရှိနေလဲဆိုတာသိရဖို့အတွက်ဒေါက်တာမြင့်ဦးကိုမေးမြန်းကြည့်ပါမယ်
။ကျွေးနိုင်မွေးနိုင်နဲ့ချမ်းသာတဲ့မြို့နေလူတန်းစားပေါ့ဗျာ။အဲ့ထက်မှာကလေးတငယ်တွေတော်တော်များများအဝါဆောင်လာတယ်ရှိတယ်။သူတို့ကကလေးတွေကိုချောကလက်ကျွေးနိုင်နဲ့မလိုင်းကျွေးနိုင်နဲ့ပေါ့ဗျာ။နောက်ကခုနကမှသူတို့လူလီမသွေးမရှိပေါ့။ဘယ်သူစောစားနိုင်တယ်ပေါ့။နိုင်ငံလုံးအနေနဲ့တော့ပြဿနာကြီးရောမဟုတ်သေးပါဘူး။ပြဿနာကဘာမှဖြစ်နေလဲဆိုတော့ကျွန်တော်တို့လူလက်ပိုင်းပေါ့။တဲ့30 40 50ဘိုင်းကလူတွေမှာသွေးထဲမှာအဝလွန်တာမဟုတ်တော့မှသွေးထဲမှာအဆီတက်တွေများနေလူတွေကဒီသွေးတွေကိုကျွန်တော်တို့မစစ်တတ်ဘူးမစစ်တတ်တော့ဘယ်တော့မှတော့တွေ့ရလဲဆိုအဲ့ဒီလူကနှလုံးရောဂါရှိနေပြီသွေးတို့ရောဂါရှိနေပြီဒီဖြတ်သွားပြီဆိုတော့မှသူ့ဒီတိုင်းလိုက်တော့မှကျွန်တော်တို့သွေးထဲမှာအဆီတက်တွေနည်းအရန်ကရောများနေရတွေ့ရတယ
်ဟုတ်ကဲ့ဆရာကြီးဒါဆိုရင်မကောင်းတဲ့အဆီတွေကိုများများမစားမိဖို့လိုတာပေါ့နော်အဲ့ဒီတော့ဘယ်အစားအစာတွေမှာမကောင်းတဲ့အဆီတွေအများကြီးပါနေလဲဆရာကြီး
အဓိကကစီပေါ့ဗျာကျွန်တော်တို့ဗမာတွေကစီကိုရေချိုးဆေးကိုမီးလုံဆိုပြီးတော့စီများတာကြောင့်ကျွန်တော်တို့ကြွားဝါပြီးတော့ခုံယူတာပေါ့အဲ့တော့ဟိုနေပိတ်ပုတ်ဆိုစီလေးဆန်းစားလိုက်ရမှာငါချောက်ဆိုစီရေရွှဲနေမှာဒါမှစီပြန်ဟင်းလေးနေမှာအဲသူဒါမှအရသာတွေ့သလိုမျိုးပြောနေကြတော့လေတဲ့လိုအပ်တာနဲ့ပို့ပြီးစားနေကြတာပြီးတော့တခါစီကိုကျွန်တော်တို့ကပြန်တုံးတာပြန်ကြော်စီခေါ်တာပေါ့ဒီနေ့ကြော်လော်ပြီးထားရင်အဲ့စီကအများကြီးအိုင်နေပို့နေအိုးရေကနေခတ်ထားပြီးတော့နောက်တစ်နေ့ပြန်တုံးတယ်ပြီးတော့တခါကျွန်တော်ဝက်စီတွေအမဲစီတွေပို့တုံးတယ်ငါတို့တွေထောပတ်တွေတုံးနေမလိုက်နေသုံးနေနောက်ကဘဲသားချက်သားဆိုအရေးကုန်တွေပါထည့်စားတယ်။အဲ့ဒီခြံတွေမကောင်းတဲ့အစီအစီကျွန်တော်တို့စီပါလာတာ
။ဟုတ်ကဲ့ဒီညမဆရာကြီးရှင်းသွားအောင်ဒီအသီးနှံကရတဲ့အစီနဲ့ဒီအသားတွေကနေရတဲ့အစီပေါ့နော်။ အဲ့ဒီနေရာမှာဘယ်လိုကွာခြားမှုရှိလဲဆရာကြီ
းဒီအသားတွေအဆီကကျွန်တော်မကောင်းတဲ့အဆီကအများဆုံးပါလာပဲအတိနိုင်တဲ့အဆီကကျွန်တော်တို့လူတို့အန်ဒီမပေးဘူးအဲ့တော့နို့ကထွက်တယ်မမဲကထွက်တယ်သတိဆန်ထွက်တဲ့အဆီတွေအများစုကမကောင်းဘူးလို့ကျွန်တော်မှတ်ထားလို့ရတယ်ခုနကတော့တခါအတိရွက်တွေကထွက်တဲ့အဆီတွေပေါ့ဗျာပဲစီနှမ်းစီမြေပဲစီဒါတွေကလူအတွက်အနေကြစီဒါတွေကလူအတွက်အကောင်းတယ်
နောက်ကြက်ဥတို့ပါတော့ဆရာ
ကြက်ဥလေကျွန်တော်တို့ကအလွန်ကြုံမစားဘူးဗျာ
မကောင်းတဲ့အဆီများများပါတဲ့အစာတွေကိုရှော့စားရမယ်ဆိုတော့ဒီကောင်းတဲ့အဆီပါတဲ့အစာပေါ့နော်အဲ့ဒါတွေကိုဖြည့်ဆက်ပြီးစားလို့ဖြစ်နိုင်တဲ့အနေအထားမျိုးပေါ့နော်အဲ့ဒီခါကျတော့ဘယ်အစားအစာတွေမှာကောင်းတဲ့အဆီတွေပါနေလဲဒါမှမဟုတ်ရှင်လဲမကောင်းတဲ့အဆီနည်းနည်းတော့မလုံးဝမပါဘူးလေဆရာ
ခင်းသီးခင်းသီးရကတွေကိုခင်းယူခတ်တောက်တာမျိုးတွေနော်ဟိုတင်ကြော်လော်စားတာတဲ့ဆိုတော့ကစုံရွက်ကိုကျွန်တော်ကကြော်စားတာတဲ့ဆိုင်ကုနာတော့တုပ်စားမယ်ဆိုရင်လူတက်ပို့ပြီးတော့အနေအန်ဒီကဲတာပေါ့ဗျာ
ဒီပဲတွေပါရောဆရာပဲမှာပရိုတိန်းပါတာသူ့မှာဒီအဆီရှိလားဆရာ
အဲ့နဲ့ရှိတယ်ဒါပေမဲ့ဒီပဲအစီတွေကသူ့ကိုကောင်းကျိုးပေးပါတယ်။ဘာအထီးကျောက်ဆုံးလို့နံပါတ်1ကအစီရှော့ချာစားရမယ်။အသားတွေအများဆုံးဖယ်မယ်။ငါးတွေများများစားပေးမယ်။အရွက်တွေစားပေးမယ်။အဲအဲ့ဒီကနေမှသူ့ကိုစင်ကျင်လိုက်ပြီးရင်လစ်ကျင်ကမ်းမှာတွဲလို့မယ်ဆိုလို့ရှိရင်ကျွန်တော်အစီပိတ်စရာအကြောင်းသိမှရှိပါဘူးဗျာ
။ဟုတ်ကဲ့အခုလိုဒီအားကစားနဲ့ကြက်မာရွာတွဲပြီးတော့ရှင်းပြပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆရာကြီး။